2018မြေလွတ်မြေလမြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပြန်ပြင်ဆင်အတည်ပြုတဲ့ဥပဒေဟာအားနည်းချက်ရှိတယ်လို့ဝေဖန်နေချိန်မှာတောင်နူလေသမားတွေအကျိုးအတွက်အသာချက်ရှိတယ်လို့သုံးသပ်သူလည်းရှိပါတယ်။ခေတ်ဆက်ဆက်ကမြေသိမ်းရာသိမ်းထားခဲ့တာတွေဟာဒီဥပဒေအရမြေယာရီမှာတရားဝင်လွတ်ကန်ခွင့်ရသွားပြီးတောင်နူလေသမားတွေဟာပြမှုကျွလွန်သူတွေဘဝတက်ရောက်သွားနိုင်တယ်လို့တိုင်းရင်းသားတွေနဲ့တောင်နူလေသမားရွတ်ဆောင်ရနေသူတွေကပြောတာပါ။လေယာဉ်လုပ်ငန်းကိုပဲအမိသဟဲပြုပြီးတဲ့မိဝန်းကြောင့်လူသူတွေဟာဥပဒေကိုမသိတဲ့အတွက်မြေရလက်လို့ရတဲ့အပြင်ဥပဒေရဲ့အကာအကွယ်မရဘဲကျူးကျော်ဘဝရောက်သွားနိုင်တယ်လို့လည်းပြောကြပါတယ်။အထူးသဖြင့်မြေလွတ်မြေရိုင်းရလို့မသတ်မှတ်ပဲဒလိထုံးတန်းရစိုက်ပျိုးထုံရက်တဲ့တိုင်းရင်းသားတွေမြေရမဲ့သွားရုံမကဥပဒေကိုမသိလိုက်ပဲပြမှုကျွလွန်သူဘဝရောက်သွားမှာကိုစိုးရင်ရပါတယ်။လူတွေစိုက်ပျိုးထားတာမရှိတဲ့မြေနှစ်အနည်းငယ်ပဲလုပ်ပြီးဆက်မလုပ်ဖြစ်တဲ့မြေကိုမြေလွတ်မြေလတ်လို့သတ်မှတ်ပြီးတစ်ချိန်တစ်ခါမှမဆိုင်ပြိုးဘူးတဲ့မြေကိုမြေရိုင်းလို့သတ်မှတ်ပါတယ်ဒီလိုသတ်မှတ်လိုက်တာဟာတိုင်းသားတွေရိုးရာဒလိနဲ့ကွဲလွဲနေတာမို့တိုင်းသားဒေသတွေမှာမြေလွတ်မြေလတ်မရှိတဲ့အကြောင်းပြောနေကြတာလို့မြေအားရေးကျိုးဆောင်တဲ့အဖွဲ့အစည်း90ချိဆက်ထားတဲ့ဒုတ်မြေကွန်ရက်အထွေထွေအတွင်းရေးမှုဦးစီသူကပြောတာပါ
မြေလွတ်မြေလတ်မြေရိုင်းလို့ပြောလိုက်တာဖြစ်တဲ့အတွက်ခေတ်ဆက်ဆက်အုပ်ချုပ်လာတဲ့လူတွေရဲ့အမြင်မှာတော်ရီတောင်းနေမဆိုင်ပြိုးထားတာနဲ့မြေလွတ်မြေလည်းမြေရင်လို့သူကသွားမြင်လိုက်တာတကယ်တမ်းကျတော့တိုင်းရင်းသားဒေသတွေမှာသူကတောင်းရာရှိမယ်သပီးပုဂ္ဂလပိုင်ဆိုင်နေရာရှိမယ်တမိုင်းထုတ်မြက်ထားတဲ့နေရာတွေရှိမယ်တမွေးဝန်းကြောင့်မှုတဲ့ဒီစိတ်ညစ်တွေကိုစေဝါတွေအဲလိုရှာကြတဲ့နေရာအမဲလိုက်တဲ့နေရာတော့လည်းသူစီမံပြီးသားရှိရပါတော့အဲ့တော့တိုင်းရင်းသားဒေသတွေမှာမြေလွတ်မြေလည်းမြေရင်ကမရှိဘူးဆိုပြီးတော့တန်ထုတ်တာကြအဲ့ဒါကအခုမှတော့မဟုတ်ကြသည်2014-15လောက်ကတည်းကအော်လာတာပေါ့လေမြေလွတ်မြေလည်းမြေရင်တိုင်းရင်းသားဒေသမှာမရှိပါဆိုတာ
ကြောက်ပြင်းနဲ့ပဝင်းကျင်ရေးရာလှုပ်ရှားဆောင်ရွက်မှုကွန်ရက်ကဆော့ဖို့ဆွေကလည်
းကျွန်တော်တို့ကမြို့ကြီးလာနေရတဲ့အချိန်ကကြာပြီးအစီအမပြည့်ပြီးနားလည်ကြာပြီးတော့ဒီနေ့ပေါ့ပေါ့ဆက်ချင်ဆိုင်မယ်မဆက်ချင်ဆိုင်ရရဒီမြို့ကြီးလာနေရဦးဒီလိုမျိုးနဲ့ဆိုတော့ကျွန်တော်တို့ဒီလိုထုံတန်းကိုပတ်ပြောင်းလုပ်နေရတဲ့သမားတွေကိုရုပ်ရုပ်မြောင်းလုပ်နေတဲ့အခုဒီချိန်လေးကတော့မြင်တယ်
ဒလိထုံတန်းရတိုင်းသားတွေစိုက်ပျိုးထုံရက်တဲ့မြေတွေကိုမြေစရင်ဌာနကမြေလွတ်မြေလတ်မြေရိုင်းလို့သတ်မှတ်တာမို့တိုင်းသားတွေစိုးရိမ်နေကြတာပါ။ဒါကြောင့်တိုင်းသားယဉ်ကျေးမှုဒလိထုံဆန်ရအုံပြုနေသောသတ်မှတ်မြေများဆိုတဲ့အတိပ္ပယ်ဖွင့်ဆိုချက်ထည့်သွင်းဖို့လိုပြီးမြေပုံဆွဲအတိမပြုပေးဖို့လိုတယ်လို့မြေရာရေးဆောင်ရွက်နေသူတွေကအကြံပြုပါတယ်။တိုင်းသားဒေသတွေမှာစစ်မြေတွေဖြစ်ပွားနေလို့ရရွာအိုးအိမ်ကဆုံးခွာထွက်ပြေးရတဲ့စစ်ပေးဒုက္ခသည်တွေအတွက်ဥပဒေကထက်သွင်းမစင်စားထားဘူးလို့လည်းထောက်ပြပါတယ်။အနည်းချက်တွေဘလို့ရှိရှိဥပဒေတရရမှာအာသာချက်လည်းရှိတင်တာမို့ရှိရောမရှိနိုင်ပါဘူးလား။ဒါနဲ့ပတ်သက်လို့မြေသိမ်းရသိမ်းမှုတွေမှာနင့်နာတဲ့တောင်သူလယ်သမားတွေဘက်ကတဆိုင်မမအကျိုးဆောင်ခဲ့ဘူးပြီးလောလောဆယ်မန္တလေးတိုင်း NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်တိုင်းတောင်သူလယ်သမားရေးရာဥက္ကဋ္ဌတရားလွှတ်တော်ရှိနေဒေါ်ရွှေနုအောင်ပြောတာကတော့
ဥပမာမြေလွတ်မြေလတ်မြေရိုင်းလုတ်ပိုင်ခွင့်တွေအသုံးချခွင့်ပေးထားတဲ့ area ပေါ်မှာအရင်တော့ကလက်ရှိစိုက်ပျိုးထားတဲ့တောင်သူတွေရှိရလေ။အဲဒီတောင်သူတွေကဒီစိုက်ပျိုးနေတဲ့မြေတွေပါဝင်နေတဲ့ဆိုရင်သူကတရားဝင်လုတ်ကန်ခွင့်ရရှိသွားတဲ့ပေါ့နော်။အဲ့ဒါလေးတကူကကျွန်တော်တို့ကောင်းတယ်ပေါ့။နောက်တစ်ခုကသူတို့ကိုနစ်နာမှုမရှိစေဖို့ဒီညှိနှိုင်းတဲ့အခြေအနေတွေဒီထက်မှပါလာတယ်။ဒါလေးတွေကကောင်းတဲ့ဟာလေးတွေပေါ့။
2018မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲမှုပြင်ဆင်တဲ့ဥပဒေကို September 17ရက်ကပြဋ္ဌာန်းလိုက်ပြီးမြေတွေကိုအသုံးပြုလို့ရဆိုရင်6လအတွင်းရှောက်ထားရပါမယ်။2019မတ်လ17ရက်နေ့ထိရှောက်ထားတာမရှိပဲအသုံးပြုွေးမရှိပဲမြေတွေကိုသုံးမယ်ဆိုရင်ထောင်နဲ့နှစ်နှစ်ဖြစ်ဖြစ်မွေးတာ9သိန်းဖြစ်ဖြစ်ဒါမှမဟုတ်ဒဏ်နဲ့ဆလုံးချက်မှတ်ခံရပါမယ်။သတ်မှတ်ကာလ6လဆိုတဲ့အချိန်ဟာတူတောင်းနေတဲ့အတွက်လေ
မီလိုမီလန်မြေရိုင်းနဲ့စီမံခန့်ခွဲရေးဥပဒေဟာ6လအတွင်းရှောက်ကိုရှောက်အောင်မယ်ဆိုတဲ့အချက်ကအဓိကကျတယ်ဥပဒေဆိုတာပြဋ္ဌာန်းပြီးသားဖြစ်နေတယ်ဒီဥပဒေကတော့မပြင်းစင်သေးသေးရတော့ကျမတို့လိုက်နာဖို့ကြိုးစားရမှာပဲလေ6လဆိုတဲ့အတိုင်းဒါအလွန်နည်းနေတဲ့အတွက်တော်တော်များများလည်းဒါအချက်ပေါ်မှာစိတ်ပူနေကြတယ်ပေါ့အဲ့တော့ဒါကိုလူကြီးတွေက6လနဲ့ပတ်သက်ပြီးတော့ထိုက်ပြင်းနဲ့ဖြေရှုံးမှုလုပ်ဖို့ကြိုးစားနေတယ်လို့တော့သိရတယ်ပေါ့အဲ့တော့အဲ့ဒီဖြေရှုံးမှုဟာအများဆုံးဖြစ်လာမယ်ဆိုတော့ပို့ပြီးတော့ကောင်းတာပေါ့
အရင်ဥပဒေရမြေလွတ်မြေလတ်မြေရိုင်းမှာတနိုင်တစ်ပိုင်းစိုက်ပျိုးခြင်းလို့မြေဆဲဧကကနေဧက90အထိတရားဝင်လျှောက်ထားလို့လုတ်ကင်နှင်ရင်အောင်အကြီးစားရင်းနှီးမြှုပ်နှံသူတွေကဧက9000အထက်လျှောက်ထားတဲ့ဧရိယာမှာအကျုံးဝင်နေရင်တရားဝင်လုတ်ကင်ခွင့်ရထားတာတောင်လက်လွတ်ဆုံရှုံသွားရပါတယ်ခုဥပဒေမှာလဲဒုမြေကွန်ရက်ကဦးစီသူပြောတာက
ပြည့်ကြတာဗာလဲဆိုရင်ညုံနေမှုအတွက်ကိုပဲတောင်းပေးရေးထားတာ35ရို9ရို10ရို12တို့ပေါ့အစရှိတဲ့ပြည့်အဲ့ဒီအားလုံးကတောက်လျှောက်ဖက်ကြည့်လိုက်တဲ့ညင်းညုံနေမှုအတွက်ညင်းညုံနေမှုအတွက်ဆိုတာပဲဖြစ်တယ်လေသမားအတွက်ဆိုတာမျိုးအဓိကစောင်းပေးထားတာမတွေ့ရဘူးပေါ့လေဒီဥပဒေရဲ့လာရကိုကညင်းညုံနေမှုလို့ခိုးဒီလိုမြင်နေမြင်ရင်ဆိုပြီးတော့အမှတ်ပုံနဲ့မရှိတဲ့မြေတွေကိုခေါ်ထုတ်ဖို့အစရှိတဲ့ဖြည့်စူးစားပန်းစားအားထုတ်တဲ့ဥပဒေဖြစ်တယ်ပေါ့အဲ့တော့အမှတ်ပုံနဲ့လို့ပြောရင်တိုင်းရင်းသားတွေကမပုံတင်ဆိုတာထပ်ပိုင်ဆိုင်ခွင့်ရှိပြီဒါမပုံတင်လဲရိုးရတလေးကြောက်မယ်ဆိုမတင်မဲနေကြတဲ့အနေထားတည့်ရကလည်းရှိနေတော့ဒီဥပဒေကိုအတည်ပြုလိုက်တဲ့နဲ့ပဋိပက္ခအနေထားကိုရောက်သွားစေမယ်လို့
တော့ရွံ့နုအောင်ကတော့
စီမံကိန်းတွေကအဲ့ဒီတောင်းလို့လေသမားတွေရဲ့မြေထဲမှာပါနေအဲ့လူတွေကစွန့်လွတ်ပြီးပြီးတော့မှဒါနောက်ထုတ်ပေးရတယ်လုပ်ငန်းကြီးသမားတွေကမြေကိုလဝတ်ကြီးအုပ်သွားတယ်ပေါ့ဒါဒီအစ်တပြားထန်းတဲ့အချက်ထဲမှာတရားဝင်လုပ်ကံခွင့်ရသည့်ဒါချင်းမရှိပေမဲ့လက်ရှိလုပ်ကံနေတဲ့တောင်းလို့လေသမားဆိုလို့ရှိရင်အခြားအဖွဲ့အစည်းတွေကအဲ့ဒီနေရာကိုလုပ်ပိုင်ခွင့်ရခဲ့တယ်ဆိုရင်တောင်းမှသူ့ရဲ့အခွင့်ပြုချက်မရဘဲနဲ့သူ့ကိုနစ်နာမှုမရှိအောင်ညှိနှိုင်းဆောင်ရွက်ပေးရမယ်ဆိုတဲ့ဟာဒါလေးပါလာတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုဥပဒေတွေနောက်ပြီးတော့နိုင်ငံခြားကနေပြီးရင်းနှီးမြှုပ်နှံတယ်ဆိုလို့ရှိရင်အရင်တုန်းကဆိုရင်နိုင်ငံသားနဲ့နိုင်ငံခြားသားကိုဒဏ်ထုတ်ခွင့်ပေးထားတာရှိတယ်ပေါ့ဒါပေမဲ့အခုကျတော့အဲ့လိုနိုင်ငံသားတွေဆောင်ရွက်နိုင်စရာမရှိတဲ့လုပ်ငန်းတွေကိုပဲနိုင်ငံခြားသားရင်းနှီးမြှုပ်နှံခွင့်ပြုရမယ်ပေါ့နော်အဲ့အဲ့လိုလေးတွေလည်းပါလာပါတယ်
နားလေလွယ်အောင်ပြောရရင်မြေလွတ်မြေလမြေရိုင်းလို့သတ်မှတ်ထားတဲ့မြေမာလုတ်ကင်လိုရင်6လအတွင်းလျှောက်ထားလို့လုတ်ပိုင်ခွင့်ရလာသူဟာငကုတ်ကလုတ်ကင်လာသူတွေကိုကျူးကျော်သူအဖြစ်တရားစွဲဆိုနိုင်ပါလေဥပဒေဆိုတာကောင်းသူကိုကဲမကောင်းသူပယ်ဖို့လည်းဖြစ်ဥပဒေရှိမှမသိလို့ပါဆိုတာမျိုးလဲစင်ကြီးပေးလို့ရာယိုးထုံးစံလည်းမရှိတဲ့အတွက်လူတစုအဖွဲ့တစ်ခုကောင်းစားရေးထက်တိုင်းသားတွေနဲ့လယ်သမားတူဦးချင်းရဲ့အကျိုးကိုရည်ရွယ်တဲ့ဥပဒေဖြစ်တဲ့ဒါကလည်းအမှန်ပဲဖြစ်ပါရဲ့ရှင်။